ရင်းရင်းရဖို့ဆိုရင်ပြည်သူအားလုံးပါဝင်လက်ခံနိုင်တဲ့ဖွဲ့စည်းပုံအခြေခံတစ်ခုရှိဖို့လိုတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်။တောင်ကြီးမြို့အဝေးရမိဘုံမြင့်ဝင်းမှာလုပ်တဲ့80နှစ်မြောက်ရှမ်းပြည်နယ်နဲ့အခမ်းအနားမင်ကုန်းမှာဒီလိုထည့်ပြောသွားတာပါ။ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းပုံဗိုလ်တော်ဦးနဲ့မှာပြောင်းစုလွှတ်တော်ကဒီပြုလိုက်ပြီးနောက်တနည်းမှာပဲအခြေခံဥပဒေပြင်ဆင်ရေးနဲ့ဖက်ဒရယ်ဒီမိုကရေစီပြောင်းစုတည်ဆောက်ရေးဆိုတာတွေကိုဒေါက်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်ပြောသွားတာပါ။ငြိမ်းချမ်းရဖို့ဆိုလို့ရှိရင်အများပြည်သူကနေဘယ်လိုလက်ခံတဲ့ဖွဲ့စည်းပုံရေးအခြ တက်သွားမယ်ဆိုတဲ့အတွေးခေါ်လေးဟာကွဲလဲတာပါတယ်ဒီဟာတွေကတကယ်ကိုကျမတို့ပြည်တော်စုပေါ်မှာစေနာထားမယ်ဆိုလို့ရှိရင်ဖြည့်ရှင်းလို့မရတဲ့ပြဿနာတွေမဟုတ်ပါဘူးအားလုံးဟာအလျှော်တင်းလို့ဖို့အစဉ်သင်းရှိတယ်အားလုံးရဲ့အဓိကရည်ရွယ်ချက်ကတော့ချမ်းသာကြွယ်ဝတာယာငြိမ်းချမ်းတဲ့ပြည်တော်စုကြီးပဲဖြစ်တယ်ဆိုလို့ရှိလို့ရှိရင်ကျမတို့မတူကွဲပြားတဲ့စိတ်သဘောထားတွေကိုညှိယူဖို့ဟာအခက်အခဲရှိမှာမဟုတ်ပါဘူး
ပြည်သူလူထုရွေးကောက်တင်မြှောက်တဲ့အစိုးရတရက်နဲ့တိုင်းသားစီးလုံးညီညွတ်ရေးကိုလှုပ်ဆောင်နေပေမဲ့လည်းအားလုံးမျှော်လင့်ထားတဲ့ Federal Democracy ပြည်အောင်စုအဆင့်ကိုမရောက်သေးဘူးဆိုတာကိုလည်းဒေါက်တာစုကြည်ကပြောသွားပါတယ်
။ကျမတို့အားလုံးညှော်မှန်းတဲ့ကြားလုံးလိုလားတဲ့အဆင့်မှန်းတဲ့ Federal Democracy ပြည်အောင်စုအဆင့်ကိုတော့မရောက်သေးဘူးဆိုတာအားလုံးအသိပဲဖြစ်ပါတယ်။ဒီကိုရောက်အောင်လို့ဆက်သွားဖို့ဟာကျမတို့ရဲ့တာဝန်ဖြစ်ပါတယ်။ကျမတို့မျိုးဆက်တည်းရဲ့သမိုင်းဘေးတာဝန်လို့ပြောလို့ရှိရင်မှားမယ်မထင်ပါဘူး။ဒါကြောင့်မလို့နိုင်ငံတနိုင်ငံတိုးတက်ဖို့ဖွံ့ဖြိုးဖို့အောင်မြင်ဖို့ဆိုလို့ရှိရင်ပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုဟာမဖြစ်မနေရှိရမယ့်ကိစ္စတရားဖြစ်ပါတယ
်။ရှမ်းပြည်နယ်တောင်ကြီးမြို့မှာရှမ်းပြည်နယ်နေအခမ်းအနားအဖြစ်ကျင်းပနေချိန်မှာပဲတနိုင်ငံလုံးအပြစ်ခတ်ရေးစိတ်သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားရဲရှမ်းပြည်ပြည်내ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကတော့82ကြိမ်မြောက်ရှမ်းအမျိုးသားနေအဖြစ်သူတို့ရဲ့ဌာနချုပ်ရှိရာလွယ်တိုင်းနေရာမှာကျင်းပပါတယ်ရှမ်းအမျိုးသားနေလို့တပ်မတ်ကျင်းပရတာနဲ့ပတ်သက်ပြီး RCSS ရဲ့ပြည်ကြားရေးတောင်ခံဗိုလ်မှူးကြီးဆိုင်ငင်က VOA ကိုအခုလိုပြောပါတယ်
တော်တော်ရှမ်းပြည်နယ်တို့တုံးတာပေါ့နော်ဒါအစိုးရဘက်ကတရားဝင်တုံးနေတဲ့အတုံးလုံးဒါပေမဲ့ကျွန်တော်တို့ဘက်ကတော့အမျိုးသားနေဆိုတဲ့ဟာနေထူးနေမြက်ပေါ့ကျွန်တော်တို့ရှမ်းပြည်အမျိုးသားအလုံးနဲ့တက်ဆိုင်တဲ့နေထူးနေမြက်ဖြစ်တယ်ဆိုပြီးတော့ကျွန်တော်တို့ကရှမ်းပြည်အမျိုးသားနေလို့ပြောတာဖြစ်ပါလေဒီ Federal နဲ့ Democracy ကိုအခြေခံတဲ့ပြည်တော်စုကိုကျွန်တော်တို့တည်ဆောက်မှာဖြစ်တယ်လေဒါကြောင့်မို့အခုတော့ဟိုတော့နိုင်ငံရေးဆွေးနွေးပွဲကနေတဆင့်ပဲကျွန်တော်တို့ကဒီကျွန်တော်လိုချင်တဲ့ဖက်ဒရယ်ပြည်သူ့ကိုတိဆောက်ရမှာဖြစ်ပါတယ
်။နိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ဟာရှမ်းပြည်နယ်အရှေ့ပိုင်းနဲ့ရှမ်းပြည်တောင်ပိုင်းမြို့တွေစီကိုဖေဖော်ဝါရီ9ရက်နေ့ကစလို့တွားရောက်ခဲ့ပြီးတော့ဒေသခံတွေနဲ့တွေ့ဆုံနေရဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကတာချီလိတ်မိုင်းယောင်ကျိုင်းတုံမိုင်းတုံမိုင်းဆက်မြို့တွေစီကိုတွားခဲ့ပြီးအခုတောင်ကြီးမြို့မှာရောက်နေတာပါ။မိုင်းတုံကနေမိုင်းဆက်ကိုတတ်မတော်လေရင်နဲ့ခီးဆက်တဲ့အချိန်လင်းရင်တက်သွားပြီးတိတ်မကြခင်မှာပဲဒေါက်ဆန်းစုကြည်လိုက်ပါသွားရဲရင် CEO စိတ်နာကြောင်းမိုင်းတုံမှာရေးဖို့ပြန်ဆင်းခဲ့ရပြီးရဲရင်ပြန်ပြောင်းပြီးတော့ခီးဆက်ခဲ့ရပါတယ်ဒီဖြစ်ရမှာစုံပြချက်မှန်မှန်နဲ့စနစ်တကျလွတ်ဆောင်ခဲ့တဲ့အတွက်တက်မတော်နဲ့ရဲရင်မှုကိုဒေါက်ဆန်းစုကြည်ကကျေးဇူးတင်စကားဆိုတဲ့အကြောင်းခီးစင်မှာအတူလိုက်ပါသွားရဲနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကိုကူကားပြီးသတင်းတွေမှာဖော်ပြကြပါတယ်